ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ကနေပြီးတော့အခြေဆိုင်နိုင်ငံရေးပါတီတွေကိုငွေကြေးနဲ့ပိုင်ဆိုင်မှုပစ္စည်းတွေနောက်ပါတီအင်အားတွေနဲ့ပတ်သက်လို့စစ်ဆေးတာတွေစတင်လှုပ်ဆောင်နေပါတယ်။ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ပြည်ထောင်စုကောင်းကျိုးဆောင်ပါတီ UPP တို့အပါအဝင်နိုင်ငံရေးပါတီတချို့စစ်ဆေးခံနေရတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုံမပြပြပါမယ်ရှင်။
တက်မတော်အရာရှိဟောင်းတွေနဲ့အဓိကဖွဲ့စည်းထားတဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေး USDP ပါတီ၊သူရဦးရွှေမန်းတည်ထောင်ထားတဲ့ပြည်ထောင်စုကောင်းကျိုးဆောင် UPP ပါတီ၊အမျိုးသားညီညွတ်သောဒီမိုကရက်တစ်ပါတီ NUD ၊အမျိုးသားနိုင်ငံရေးဒီမိုကရက်တစ်ပါတီ DNP တို့ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ကစစ်ဆေးနေတာဖြစ်ပါတယ်။နိုင်ငံရေးပါတီတွေရဲ့ရန်မုံငွေ၊ငွေကြေးနဲ့ပစ္စည်းစည်းရင်းတွေကိုစစ်ဆေးမယ်လို့ရွေးကောက်ပွဲကော်မရှင်ဘက်ကအတိပေးတဲ့စာထဲမှာဖော်ပြထားပါတယ်။ဒါပေမဲ့အတိပေးစာထဲမှာမပါတဲ့ပါတီအင်အားတွေနဲ့ပတ်သက်လို့ပါစစ်ဆေးမှုတွေရှိတယ်လို့စစ်ဆေးခံရတဲ့နိုင်ငံရေးပါတီတစ်ခုရဲ့အမည်မဖော်လိုသူပါတီထိပ်ပိုင်းတစ်ယောက်က VOA ကိုပြောပါတယ်
။ဒီကြီးရာသူကဥဆောင်တဲ့နေရာမှာပဲနေပြီးတော့ဟိုကနှဲ့နဲ့ချစ်ချစ်စစ်ဖို့အတွက်ကိုပြေးရည်တယ်။တယောက်သူစင်းစစ်ကြုံကြုံရင်ကာနာခုံဝင်းထားပါတယ်။ထိတ်တုံးဟုတ်ပါကိုယ်တည်းခေါ်ပြီးတော့ကိုယ်ကဆက်တာပါတီရဲ့ဝင်ငွေတုံးငွေပြေစာတစ်ခုချင်းအလိုက်စင်းစစ်ချုပ်ရုံကလိုရန်ပြီးတော့အဲ့လိုဆက်တယ်။ဘဏ်ရဲ့ငွေစင်းတွေရှိရဆိုရင်လည်းစီမံဘဏ္ဍာဝန်ကြီးဌာနအဲကနေပြီးတော့မှဆက်တယ်။ပြည်ထောင်ဝန်ကြီးဌာနပါတီဝင်စင်းပါတီဝင်စင်းကဒီပါတီအနေနဲ့ပါတီဝင်တစ်ဆောင်ရှိတယ်ဆိုရင်တုံးချင်းရဲ့ကိုယ်ရေးအချက်လက်တွေပါတောင်းတယ်။တောင်းပြီးတော့မှအဲ့လူတွေကိုသူက spot check ဒီပါတီဝင်ဖြစ်စင်းပြတာဟုတ်သလားမဟုတ်လားဆိုတာကိုဆက်တယ်စုံစမ်းမယ်ဆိုတာမျိုးဖြစ်အောင်တို့ဒီလိုလုပ်ပါနှိမ့်နိုင်ချွတ်ချွတ်နဲ့သူကဟိုလက်တံမျိုးဟိုဖြစ်ပါလေ UEC နဲ့ inline မှာဖြစ်တဲ့ party ဆိုရင်အဲ့ party ကိုထူထားတဲ့သူတွေကလက်ရှိ UEC လက်ရှိအစိုးရရဲ့မျက်မှောက်ကျိုးတာမျိုးခံရတယ်ဘောလေ
နေပြည်တော်ဥတ္တရသီရီမြို့နယ်တွေကဥတ္တရခရိုင်ရွေးကောက်ပွဲကော်မရှင်အဖွဲ့ကွဲရုံးနဲ့ပြည်ထောင်စုနယ်မြေရွေးကောက်ပွဲကော်မရှင်အဖွဲ့ကွဲရုံးတွေမှာအသီးသီးစစ်ဆေးသွားမယ်လို့ရွေးကောက်ပွဲကော်မရှင်ကအကြောင်းကြားထားပါတယ
်ဒီကောင်မြင်ရတော့သူကအကုန်လုံးပေါ့လေသူကမှန်းနဲ့ချွတ်ချွတ်သူကဟိုတိချင်နေဆိုတဲ့သဘောပေါ့အဲဟိုပါတီရဲ့ဝင်ရတဲ့လန်ဒောင်းနေပါရီရောက်ဝင်ရနေတယ်လေပါတီရဲ့အားနေချက်ပေါ့နော်အဲပါနေချက်ဒါလေးတိချင်နေအဲနောက်ပြီးတော့အဲ့ဒီအားနေချက်ဒီကိုသူတို့အကုန်လုံးသိရပြီဆိုလို့ရှိရင်ဒီပေါ်မှာကင်ထားပြီးတော့မှဒီပါတီကိုအဲကျွန်တော်သူတို့လူတို့ကစားလို့ရတာပေါ့ဖိနေမယ်ဆိုလို့ဖိနေလို့ရတယ်ဟာလားအဲတခုကစားလို့ရတာပေါ့အဲ့အမျိုးသူကဟိုနိုင်ခွက်ကိုကင်လို့ရအောင်လုပ်တယ်လို့ဟိုဒါမျိုးပြင်းတယ
်နောက်ထပ်ပါတီတွေကိုဘလို့ပုံစံနဲ့စစ်ဆေးမယ်ဘရော့စစ်ဆေးမယ်နောက်တွဲရှိချက်တွေမှာဥပဒေအရမညီတာရှိရင်ဘလို့လုပ်သွားမလဲဆိုတာကိုတော့ကော်မရှင်ဘက်ကထုတ်ပြန်ပြောဆိုထားခြင်းမရှိပါဘူးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပါတီအင်အားငွေစည်ရင်ပစ္စည်းစည်ရင်များစစ်ဆေးမှုခံမှုခေါ်ယူတဲ့အပေါ်မှာတော့အထွေထွေအတွင်းမှုဘ ਹੁ အတွင်းမှုတို့နဲ့အတူတကွသွားရောက်ခဲ့တယ်လို့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌဦးတန်းထေကသူ့ရဲ့ Facebook လူမှုကွန်ရက်မှာဓာတ်ပုံတွေနဲ့အတူဖော်ပြထားပါတယ်။အခုလိုမျိုးနိုင်ငံရေးပါတီတွေအပေါ်ရွေးကောက်ပွဲကော်မရှင်ကလူသိရှင်ကြားစစ်ဆေးတာက10နှစ်ကျော်ကာလအတွင်းမှာပထမဆုံးအကြိမ်ဖြစ်ပါတယ်။ရွေးကောက်ပွဲဆိုင်ရာဥပဒေတွေအရအခုလိုစစ်ဆေးပိုင်ခွင့်ရှိတယ်လို့ဆိုပေမဲ့အရင်ရွေးကောက်ပွဲကော်မရှင်တွေကစစ်ဆေးခဲ့တာတော့မရှိခဲ့ပါဘူး။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကစိုင်းကျော်ညွန့်ကတော့စစ်ဆေးမှုနဲ့ပတ်သက်လို့ပါတီဘက်ကတရားဝင်စဉ်းစားတိုင်ပင်ပြောဆိုထားတာမရှိသေးတာမို့ဒီအပေါ်မှာဘာမှတ်ချက်မှမပေးပါဘူး။ကိုဗစ်ကာလပါတီရုံးတွေပိတ်ထားရတဲ့အပြင်ပါတီတွင်းကိုဗစ်ကူးစက်သူတွေရှိသလိုကျန်းမာရေးကိုအဓိကလှုံ့ဆော်နေရခြင်းမို့ဒီကာလအတွင်းစစ်ဆေးမှုကတော့ပါတီတွေအတွက်အခက်ဖြစ်နေတယ်လို့ဆိုပါတယ်။
အဲ့ဒါတော့ဘာကြောင့်ဖြစ်လဲဆိုတော့မသိဘူး။ကျွန်တော်လည်းဒီပါတီကြောက်ကြရတယ်လည်းမျိုးဖြစ်တယ်သူကတခါကြာဘူးဗျ။ဘာကြောင့်ဘာလို့ဆိုတော့အရင် CVC နဲ့ဆက်ပေါ့ဗျာ။ဒီတိုင်းကမ္ဘာလက်ထက်ရရောဒီဟိုအနေနဲ့ဆိုရလက်ထက်ရပေါ့လေ။အဲ့နောက်ခုတော့ဘာမှတော့မလုပ်ခဲ့ဘူးဗျာ။စစ်တာပြီးတာတခါကြာဘူး။အခုမှဆိုတော့အနေနဲ့တော့ထူးဆန်းတာပေါ့ဗျာ။အခုတော့ရှိရပါဗျာ။ငွေချင်းကတော့ထားနေမယ်။အခုချက်ချင်းချုပ်ဖို့ကြတော့ခက်တယ်ဗျာ။ဟိုကျွန်တော်ပါတီမှာလည်းဟိုဌာနချုပ်ရုံးမှစပိတ်ထားတာလေ။ကိုဗစ်ဖြစ်ပြီးတော့ဥပမာကျွန်တော်ဩခရာမိသားစုဝင်ဒီငါရတော့ဆုံးသွားတယ်ဝင်းခန်းမှာကျွန်တော်ပါတယ်ဌာနချုပ်ဖွင့်ရတယ်ဆိုတော့တိတ်ဆင်မပြေဘူ
း2020ရွေးကောက်ပွဲမှာအနိုင်ရထားတဲ့ NND ပါတီကဒေါန်ဆန်းစုကြည်အပါအဝင်ထိပ်ပိုင်းခေါင်းဆောင်တွေကိုတော့ဖမ်းဆီးထားတယ်လို့တချို့ကလည်းအာဂရီလိုက်စားမှုနဲ့တရားစွဲဆိုထားပါတယ်ရှင်